ဲ့ကဲဒီနေ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကကြေညာချက်ထုတ်ပြန်တာတွေ့ရလို့ပါအကဲဒီရန်ကုန်တိုင်းအတွင်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်လောင်းတွေနောက်ဒီမြို့နယ်အောင်နိုင်ရေးအဖွဲ့တွေနောက်လုံမှုဆောင်အဖွဲ့တွေအနေနဲ့ပေါ့လေဘယ်ဟောပြောပွဲကိုမှမလုံဆောင်ရဘူးဆိုပြီးတော့ညွှန်ကြားတာတွေ့လို့ပါအကဲအဲ့ဒီအချိန်နေသိချင်လို့ပါဘာကြောင့်ပါလဲရှင်ဟုတ်ကဲ
့ဟောဟုတ်ပါတယ်ခင်ဗျာဟောပြောပွဲကလည်းပဲလုတ်တာတော်တော်နှံ့သာသွားပြီလေတော်တော်လည်းတော်ဆုံးဒီကောင်းဆောင်ပြီးလောက်တာတွေလည်းအနှံ့ပြန်ကျွန်တော်တော့လို့လည်းတော်တော်အနှံ့ပြန်လာပြီးတော့တဲ့တဲ့ပုံကိုယ်တွေကတော့လည်းပဲတက်တက်ကြောကြောအားပေးတာလည်းအနှံ့ကောင်းပါတယ်တခုချင်းတာကဒီမဲပေးတာနဲ့ပတ်သက်ပြီးတော့ပြည်သူလူထုကမဲပေးနိုင်အောင်ဆိုတာကအရေးကြီးတာဟုတ်ဟောအထူးသဖြင့်ကတော့ဒီမဲပေးနိုင်တဲ့ပုံကိုယ်အားလုံးမဲပေးဖို့ပေါ့အဲ့တော့ကျွန်တော်တို့အကုန်လုံးမဲပေးနိုင်တဲ့ပုံကိုယ်ကိုမဲစင်းနဲ့ကားပြီးတော့ကပေးနိုင်အောင်ပေါ့နော်ဖြစ်စေချင်တယ်အဲ့ဒါကြောင့်မလို့လည်းပဲကျွန်တော်တို့လောက်ရမယ့်ဖွဲ့စည်းအောက်ချင်မှရှိနေတဲ့အောင်နိုင်အဖွဲ့တွေပါတွေကပြည်သူလူထုကိုဝင်ရောက်ပြီးတော့လုပ်ကြရမယ့်ပညာပေးဖို့ကိစ္စတို့နောက်ပြီးတော့ဒီမဲရဲ့ပတ်သက်တဲ့အပိုင်းတွေမှာသူတို့နားလည်အောင်ပေးကြအောင်စသဖြင့်ပေါ့ဗျာအဲ့ဒါနဲ့ပတ်သက်ပြီးလုပ်ကြနိုင်ဖို့ဆိုတာဒါသိအရေးကြီးတယ်သူပြင်းကတော့ကျေးလက်တော်မူလေသမားတွေအဖို့ကတော့သိအရေးကြီးတာပေါ့လေဘာလို့ပြိုင်မဲ့လူတွေကလည်းအများကြီးနောက်တော့ပြည်သူလူတွေကလည်းပဲသိတဲ့အတိုင်းပဲသူတို့ကအမြဲကြိုးစားကြတယ်နောက်ပြီးတော့ကျွန်တော်အဖွဲ့ချုပ်ကိုသူမှန်မှန်မဲပေးနိုင်အောင်လုပ်ဖို့ဆိုတာတွေကဒီကိုဒီချင်းနှင်းနှင်းနဲ့လုတ်တက်ခိုင်းတော့အောင်ဖြစ်အောင်ဆိုတဲ့သဘောတွေနဲ့ဆောင်ရွက်တာဖြစ်ပါတယ်ခင်ဗျာ
okay.
ဒါပါပဲခင်ဗျာ
ဟုတ်ကဲ့ဟိုကိုစလဲလောင်းတွေမဲဆွယ်စီယုံတဲ့ကိစ္စမှာကြတော့အင်ကဲ
ကိုစလဲလောင်းတွေသူတို့ရဲ့မဲဆန္ဒနဲ့အခုဆင်းရမှာပေါ့ဘာလို့လဲသူတို့အဖွဲ့စည်းထားတဲ့အဖွဲ့စည်းတွေအောင်ရှိမှာပေါ့စီယုံတဲ့အဖွဲ့စည်းတွေလူငယ်တွေဝိုင်းဝန်းကူညီလုပ်ကြတဲ့ပုံကိုရှိတာပေါ့အဲ့တော့အဲ့ဒီလူတွေပဲဆိုတောင်းပြီးတော့သူတို့ပြောမယ်ဆိုရင်ဗျာအိမ်ပေါက်စီပေါ့ကျွန်တော်တို့ရင်းရင်းနှင်းနှင်းဖြစ်အောင်ဆောင်ရွက်နိုင်အောင်သဘောပါပဲခင်ဗျာ
ဟုတ်ကဲ
့သူပြင်အကျိုးတင်မဲ့ကိစ္စနောက်ပြီးတော့ပေမဲ့ကိစ္စတွေမဖြစ်အောင်ဒါတွေကိုတက်နေမြဲစူးစမ်းလုပ်ခဲ့ဖို့အနေနဲ့တိမှုကြားမှုနားလည်မှုလုပ်စေစေအချိန်ယူရတော့မယ်ဆိုတဲ့အတော်ပါပဲ
ဟုတ်ကဲ့အခုဒီမဲဆွယ်စည်းရုံးရေးကာလအတွင်းမှာဒီ NLD ကိုယ်စားလှယ်လောင်းတွေတိုက်ခိုက်ခံရတဲ့ကိစ္စနောက်ဒီစီကန်းချိုးဖောက်တဲ့ကိုယ်စားလှယ်တွေပေါ့လေအဲ့လိုကိစ္စတွေနဲ့ပတ်သက်ပြီးတော့အငယ်တို့ဗမာဆောင်ရွက်နေတာရှိပါတယ်
ဆောင်ရွက်ထားပါတယ်ခင်ဗျာတို့တိုင်ကြားစာနဲ့ပတ်သက်တဲ့ကော်မရှင်တို့တိုင်ဖို့ကျွန်တော်တိုက်တွန်းနေအမှုဖွင့်တဲ့ဟောက်လည်းဖွင့်လာလေတို့လောက်ထားတာရှိတယ်အရုပ်ပြင်းစီပင်းနေဖြစ်တဲ့ကိစ္စတို့ဆိုလို့ရှိရင်လည်းပဲကျွန်တော်တို့ဟိုလာရောက်ပြီးတော့ဒီဟာကိုကြက်မဲ့ဆောင်ရွက်နေတဲ့ကျွန်တော်တို့ပြည်နယ်ကော်မရှင်ကျွန်တော်တို့ရဲ့ပြည်နယ်ရဲ့ကျွန်တော်အောင်နိုင်အဖွဲ့ဥက္ကဋ္ဌတို့အဖွဲ့ကြီးရှိပါတယ်သူတို့နိုင်တဲ့အဆက်အသွယ်ရလို့ဒါတွေကိုတော်တဲ့တဲ့ကရနဲ့ရအောင်ဆောင်ရွက်ပြီးတော့ကလိုအပ်တဲ့တိုင်မှုကြားမှုသူတို့ကသူအရေးယူဆောင်ရွက်မှုဒါတွေကိုလည်းပဲတက်ဆိုင်ရကျွန်တော်တို့ကျွန်တော်တောင်းရှိတဲ့ပုံစံတွေနဲ့ဆက်သွယ်ပြီးလုပ်နိုင်နေပါတယ်ခင်ဗျ
ဟုတ်ကဲ့ဆိုတော့လေအင်ကယ်တို့အခုလိုဆက်သွယ်ဆောင်ရွက်တဲ့အခါမှာဘလို့အကြောင်းပြန်မှုတွေရောရပါလဲအင်ကယ
်အဲဟိုကုညီတို့တို့ဥပဒေနဲ့အညီရောကောင်းရင်ဆောင်ရွက်ပေးလိုက်တာလေးလည်းပေးပါတယ်ဒါပေမဲ့တချို့ကိစ္စကြတော့ဥကပြင်းပြင်းနဲ့ဆိုတော့နည်းနည်းနှေးတာကွေးတာလေးတွေဖြစ်တာတော့ရှိတာပဲတို့ဆိုလည်းပဲတရားဥပဒေစိုးမိုးရင်တော့လုတ်လုတ်ကိုင်းလို့တော့နီးလန်းနေတော့ရရှိနိုင်နေမယ်လို့အောက်မေ့ပါတယ်ခင်ဗျ
ဟုတ်ကဲ့အဲ့ကဲတခုကလည်းအခုဒီမဲစင်းရင်းတွေအမှားရွင့်နေကိစ္စအခုပြပမှာဆိုရင်လည်းဒီချိုးတင်မဲတွေပေါ့နော်နိုင်ငံတကာမှာပေးနေကြတာမှာလည်းအမှားရွင့်တွေအခုအများကြီးဖြစ်နေတာလည်းတွေ့ရတယ်ဟိုဒါတွေနဲ့ပတ်သက်ပြီးတော့အင်ကယ်တို့ဘယ်လိုသဘောထားရှိပါလဲအင်ကယ်ဒီကိစ္စ
ကိုကျွန်တော်တို့ဒီကျွန်တော်တို့ကော်မရှင်နဲ့ပတ်သက်ပြီးဒီကိစ္စတွေနှစ်နာတာတပြူတာတွေပြောသင့်ပြောတဲ့တာတွေကတော့ပြောနေတယ်ဆက်သွယ်ပြီးဆောင်ရွက်နေတယ်အခုတပြင်းကတော့ဘာမှဘလို့မပြောဘူးတက်ဆိုင်ရတယ်ရှိတဲ့အစိုးရကဥပမာပုံပြဒီမှာကျွန်တော်နိုင်ငံရေးဝန်ကြီးချုပ်ရှိတယ်နောက်ပြီးတော့ဟိုဘက်နိုင်ငံရေးကျွန်တော်တို့သူစမ်းလိုက်ရှိတယ်နောက်ပြီးတော့ဒီမှာလည်းဟိုရင်းကလည်းရှိတယ်အဲဘာလို့ကော်မရှင်တွေလည်းရှိနေတာပဲအဲ့တော့သူတို့အလုပ်ကိုသူတို့ကတော့တရားမျှတပြည်သူမဲပေးနိုင်ခွင့်ရှိသူအလုံးကိုတရားမျှတသွားတယ်မဲပေးနေအောင်ကျန်တဲ့ချိန်မှာရနေနေလုံမန်းဆောင်ရွက်ပေးဖို့တော့တောင်းရှိတဲ့အတိုင်းတော့လုံမန်းလေအဲ့ဒါနဲ့ပတ်သက်လို့ပြောသင့်ပြောတဲ့အတွက်ကျွန်တော်တို့ပြောတာဆိုတာလည်းရှိပါတယ်ခင်ဗျဟု
တ်ကဲ့အခုရွေးကောက်ပွဲကတော်တော်လေးနီးကပ်လာပြီပေါ့နော်အန်ကဲရက်20တောင်မလိုတော့ဘူးဒီကာလအတွင်းမှာပေါ့လေအခုအမျိုးမျိုးပြဿနာတွေလည်းကြားနေရတယ်ဒီအခြေအနေတွေပေါ်မှာရောအန်ကဲကရောဘယ်လိုများသုံးသပ်ပါလဲရှင
်ဒီမိုကရေစီဆိုတာကတော့ရွေးကောက်ပွဲပေါ့ရွေးကောက်ပွဲဆိုလေသူတို့ဒီတရားမျှတပြီးတော့တားလမ်းဆောင်မှမှန်ကန်တန်ရှင်းတာတော့လုတ်ကင်ပြရအောင်ပြောတဲ့လုပ်ငန်းတွေပဲကျွန်တော်ဒါပဲတိုက်တွန်းနေကြတယ်ပါပဲဗျာအဲ့ဒါပါပဲ
အခုကြုံတွေ့နေရတဲ့ပြဿနာတွေနောက်ဒီမဲစင်းအမှားယွင်းတွေနဲ့ဒါတွေနဲ့ပတ်သက်ပြီးတော့ပေါ့လေဒီရွေးကောက်ပွဲကတရားမျှတမှုရှိပါမလားဆိုပြီးတော့ပြောနေတာတွေရှိတယ်ဟုတ်ကဲ့
တော်တော်ကြည့်လေခဏခဏကျွန်တော်သွားတဲ့စီယုံရင်မှာပြောဆိုနေတာရှိပါတယ်ခင်ဗျာဒါနဲ့ပတ်သက်တဲ့အားလုံးကိုလုပ်ငန်းကြည့်ပြီးတော့မှနောက်ဆုံးထွက်လာတဲ့အခါကျတော့မှစောင့်ကြည့်တဲ့အဖွဲ့တွေကလည်းအရင်နဲ့များတာဖြစ်နေနိုင်ငံတော်စောင့်ကြည့်တဲ့အဖွဲ့တွေလည်းရှိတယ်အဲကျူတင်မဲတဲ့ကိစ္စလည်းပဲအခုရှိတာတော့ရှိအောင်မှာပဲနောက်ပြီးတော့ပေမဲ့ကိစ္စတွေလည်းပဲဖြစ်တယ်တော့ဖြစ်လာမှာဒါတွေကိုတော့တက်နေတယ်များကျွန်တော်တို့စောင့်ကြည့်ပြီးတော့ကချောချောမောမောနဲ့အောင်မြင်နဲ့ရုပ်ကဝေကြီးတရားဖြစ်သွားအောင်တော့အလုံးဝိုင်းဝန်းပြီးအကျိုးစားပြီးဆောင်ရွက်သွားကြဖို့ပဲတိုက်တွန်းရမှာပဲဗျာ
အင်ကယ်အခုလိုဖြစ်ကြပြတဲ့ကျေးဇူးတင်ပါတယ်ရှင်